Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဇူလိုင်လ1ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.32/40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ဆမ်မဝေပါအခုမနေ့ကထူးခြားတဲ့သတင်းတွေကတော့ယူကရိန်းသမ္မတပက်ထရိုပိုရိုရှင်ကိုကသူ့အစိုးရဘက်ကနေနိုင်ငံအရှိပိုင်းမှာဆယ်ရက်ကြာအပြစ်ခတ်ရက်စဲထားတာကိုတက်တန်းဆက်တိုးပေးမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကအီရတ်ကိုထပ်ပြီးတော့စစ်သားတွေ200လောက်ထပ်လွှတ်ပေးမယ်ဆိုပြီးတော့ကတိပြုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံကိုမနက်ဖြန်လာရောက်မဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ရဲ့ခီးစင်ပေါ်သဘောထားအမြင်ကရောဘယ်လိုရှိပါသလဲ
သလောကပဲကျွန်တော်တို့လက်မှတ်တွေအကုန်လုံးစုဆောင်းပြီးတော့စာတစ်ကောင်နဲ့တူပေါ့လေဩစတြေးလျအစိုးရအနေနဲ့မြန်မာနိုင်ငံဖွဲ့စည်းပုံခြေအုပ်တွေကိုတော့ပြည်သူကြောင်းလေးတွေထောက်ခံအားပေးပါတယ်ဆိုတဲ့ဥစ္စ
ာတရင်စီစဉ်ပြီးမှအပြည့်စုံကြားမှာပါဒါအပြင်ထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားတွေတဲ့တရားဝင်မှတ်ပုံတင်တွေလုတ်ပေးနိုင်ဖို့တာဝန်ရှိသူတွေကဦးစားပေးဆောင်ရွက်မဲ့အကြောင်းနဲ့နောက်ဆုံးရကပဖလားဘောလုံးပွဲသတင်းလှတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနဲ့အတူသောရရှင်တွေစောင့်မျှော်နားဆင်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပါပါရှင်။အခုတော့ဦးစံမိုးဝေနဲ့ကိုရနိုင်တို့ကနောက်ဆုံးရသတင်းတွေကိုပြောပြမှာပ
ါ။ Ukraine သမ္မတ Mr.ပက်ထရိုပိုရိုရှင်ကိုကသူ့အစိုးရဘက်ကနေနိုင်ငံရဲ့အရှေ့ဘက်မှာဆယ်ရက်ကြာတစ်ဖက်သက်အပြစ်ခတ်ရက်စဲထားတာကိုဆက်ပြီးတော့တက်တန်းတိုးပေးမှာမဟုတ်ဘူးလို့ပြောဆိုလိုက်တဲ့အပြင်ရုရှားလူလာတဲ့သဘုံတွေကိုထိုးစစ်ဆင်မယ်လို့ပြောလိုက်ပါတယ်။ဒုပိုင်နဲ့မြေကိုလွတ်လပ်စေရမယ်လို့လည်းသမ္မတကပြောဆိုပါတယ်။အခုလိုဆုံးဖြတ်ချက်ချရတာဟာအကြမ်းဖက်သမားတွေသဘုံတွေလူရဲသူတွေကိုတုံ့ပြန်တာဖြစ်ပြီးတော့အဲ့ဒီလူတွေဟာနိုင်ငံရဲ့စီးပွားရေးကိုချိနဲ့သွားအောင်လုပ်သူတွေဖြစ်တယ်လို့သမ္မတပိုရိုရှင်ကိုကအင်္ဂါနေ့မှာ website တစ်ခုပေါ်ကနေကြေညာခဲ့ပါတယ်။ခဏအကြာမှာပဲအလားတူကြေညာချက်ကိုနိုင်ငံပိုင်ရုပ်သံကနေထုတ်လွှင့်ခဲ့ပါတယ်။နိုင်ငံရဲ့အရှေ့ပိုင်းမှာတိုက်ပွဲတွေပြန်ဆနေပြီလို့လည်း Kiev မြို့မှာရှိတဲ့ Interfax သတင်းဌာနကကြေညာခဲ့ပါတယ်ခင်ဗျာ
။ Iran နိုင်ငံမှာရှိတဲ့ American တန်ယုံနဲ့ Baghdad မြို့နိုင်ငံကလေစိတ်တွေရဲ့လုံခြုံရေးကိုတိုးမြင့်တဲ့အနေနဲ့ American တပ်ဖွဲ့ဝင်200ကိုနောက်ထပ်ဆေးလွတ်ဖို့သမ္မတ Obama ကအမိန့်ပေးလိုက်ပါတယ်။တရုတ်ဥပမာကသူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်လွတ်တော်ကိုလည်းတနင်္လာနေ့ကစာရေးအကြောင်းကြားလိုက်ပါတယ်။အခုနောက်ဆုံးတက်တည်ဆေးလွတ်တဲ့ထဲမှာရဟတ်ရင်တွေနဲ့လူမပါတဲ့အဝေးဒိန်းဒုံးတွေလည်းပါဝင်တယ်လို့တမရဥပမာကပြောပါတယ်။အမေရိကန်တက်တည်ဟာအီရတ်နိုင်ငံကိုရောက်နေပြီဖြစ်တယ်လို့လည်းပန်နဂွန်အမေရိကန်စစ်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရေတပ်ဗိုလ်ချုပ်ကြီးဂျွန်ကာဘီကပြောပါတယ်။အဲ့ဒီတပ်ဖွဲ့ဝင်တွေဟာအခုလအစောပိုင်းကအမေရိကန်တန်ယုံကိုကာကွယ်ဖို့အတွက်ဆေးလွတ်လိုက်တဲ့တပ်ဖွဲ့ဝင်195ယောက်နဲ့ပူပေါင်းသွားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့အဲ့ဒီတပ်ဖွဲ့ဝင်တွေဟာအီရတ်နိုင်ငံတဝန်းကမျိုးတွေကိုစီးနင်းသိမ်းပိုက်နေတဲ့သဘုံအဖွဲ့တွေကိုတိုက်နေတဲ့အီရတ်တပ်တွေကိုအကြံပေးဖို့ဆေးလွတ်တဲ့စစ်ဖက်ဆိုင်ရာအကြံပေး300တွေကမဟုတ်ပဲတီးခြားဆေးလွတ်တာဖြစ်ပါတယ်။အခုကြေညာချက်ကြောင့်အီရတ်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်အင်အားဟာ800လောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကုံပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့နိုင်ဂျီးရီးယားအစိုးရကဝေဖန်ပြစ်တင်လိုက်ပါတယ်။အစ္စလာမစ်စစ်သွေးကြွတွေလို့တန်တရာရှိသူတွေဟာတနင်္ဂနွေတွေတုန်းကကုတီဂရီ၊ကွာဒါ၊ကာရာဂါဦးနဲ့ငိုရိုဂျီနာစတဲ့ကြေးရွာတွေမှာလူပေါင်း90ကျော်ကိုတပ်ဖြတ်ပစ်ခဲ့ပါတယ်။မော်တော်ဆိုင်ကယ်တွေစီးနှင်လာတဲ့တနတ်သမားတွေဟာခရီးယန်ဖျားရှိခိုးเจ้าတွေကိုတိုက်ခိုက်ခဲ့ကြတယ်လို့ရက်ရွာရဲ့ခေါင်းဆောင်တွေကပြောပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးပြီးချင်းတက်ဆိုင်ရာကိုအကြောင်းကြားခဲ့ပြီးအကူအညီပေးဖို့တောင်းခံခဲ့ပေမဲ့စစ်တပ်ဘက်ကတုံ့ပြန်ဆောင်ရွက်မှုဟာနှေးကွေးလွန်းတယ်လို့ကြေးရွာသားတွေကပြောကြပါတယ်။စစ်တပ်ရဲ့ဆောင်ရွက်ချက်ဟာနည်းနည်းနောက်ကျတယ်ဆိုတာအမှန်ပဲလို့နိုင်ဂျီးရီးယားအစိုးရရဲ့ပြောခွင့်ရသူမိုက်အိုမာရီကတင်းလာနေမှာပြောဆိုပါတယ်။ဒါပေမဲ့စစ်သားတွေဟာရောက်ရောက်လာခြင်းပဲထွက်ပြေးဖို့ပြင်ဆင်နေတဲ့တိုက်ခိုက်သူတွေကိုပစ်ခတ်ခဲ့ကြတယ်လို့ပြောပါတယ်။တိုက်ခိုက်ခံခဲ့ရတဲ့ကြေးရွာတွေဟာဘုံနိုပြည်နယ်ရှီဘော့စ်မြို့အပြင်ဘက်6မိုင်ခန့်အကွာမှာတည်ရှိပြီးတော့အဲ့ဒီဒေသဟာပြီးခဲ့တဲ့ဧပြီလအတွင်းဘိုကိုဟာရမ်စစ်သွေးကြွတွေကကျောင်းသူ290ကိုပြန်ပြီးဆွဲသွားခဲ့တဲ့ဒေသလည်းဖြစ်ပါတယ်။တနင်္ဂနွေနေ့တိုက်ခိုက်မှုဟာနိုင်ငံရဲ့တောင်ပိုင်းကတူးနာရွာကိုဝင်ရောက်အကြမ်းဖက်တိုက်ခိုက်ပြီးတော့လူပေါင်း18ဦးကိုတပ်ဖြတ်ခဲ့တဲ့ဖြစ်ရဖြစ်ပြီးတပတ်အကြာမှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။မ မေရိကန်ပြည်ထောင်စုရဲ့လူဝင်မှုဆန်ရမှုဝါဒတွေကိုပြောင်းလဲဖို့အုပ်ချုပ်ရေးအာဏာသုံးသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြုံဝါပြောဆိုလိုက်ပါတယ်။အမေရိကန်လွှတ်တော်မှာ Republican တွေကလူဝင်မှုဆန်ရကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အခုနှစ်အတွင်းမှာမဲပေးမှာမဟုတ်ဘူးလို့ပြောလိုက်ပြီးတဲ့နောက်သမ္မတကအခုလိုပြောလိုက်တာပါ။လွန်ခဲ့တဲ့တစ်နှစ်ကအထက်လွှတ်တော်ကတည်ပြခဲ့တဲ့ဒီကိစ္စနဲ့ပတ်သက်ပြီးအောက်လွှတ်တော်ကလှုံ့ဆော်လာဖို့အတွက်စောင့်နေရတာကိုသူ့အနေနဲ့မစောင့်ကျင်တော့ဘူးလို့သမ္မတအိုဘားမားကအင်ဗီဒိုမှာတင်းလာနေကပြောကြားလိုက်ပါတယ်။လူမှုဆိုင်ရာမူဝါဒအပြောင်းလဲတွေလုပ်နိုင်ခဲ့မယ်ဆိုရင်အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့နှစ်တော်ကြာကလေးကရှိနေခဲ့တဲ့တရားမဝင်နေထိုင်သူ70တန်းဟာလည်းအမေရိကန်နိုင်ငံသားဖြစ်လာမှာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်အနေနဲ့ဒီကိစ္စကိုအခုနှစ်အတွင်းကင်တယ်ဆောင်ရွက်မှာမဟုတ်ဘူးလို့ Republican Party ကအောက်လွှတ်တော်ဥက္ကဋ္ဌ John Boehner ကသူ့ကိုပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့တယ်လို့လည်းသမ္မတ Obama ကပြောပါတယ်။ Republican နဲ့ Democrat လွှတ်တော်အမတ်တွေထောက်ခံထားတဲ့ဒီဥပဒေကိုအောက်လွှတ်တော်ကအတည်ပြုတာကိုသူ့အနေနဲ့ပို့ပြီးတော့လိုလားတယ်ဆိုပြီးတော့လည်းသမ္မတ Obama ကပြောပါတယ်။ဒါပေမဲ့ဒီတရားမဝင်ဝင်ရောက်လာသူတွေကိုနိုင်ငံသားပေးဖို့ကိစ္စကိုရှေးဦးဆဲဝါဒီလွှတ်တော်အမတ်တွေကကန့်ကွက်နေတဲ့အတွက်ဒါကိုစန့်ကျင်ပြီးတော့လည်းမလုပ်ချင်တာကြောင့်အထက်လွှတ်တော်ရဲ့အဆိုပြုချက်ကို Republican ခေါင်းဆောင်တွေကလည်းမဲပေးဖို့အတွက်ခွင့်ပြုသွားမှာမဟုတ်ဘူးလို့သမ္မတ Obama ကပြောပါတယ်ခင်ဗျာ။
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24kHz 12.23MHz 5.32kHz 9925 5.39kHz 9925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘိုင်းအစီအစဉ်ကအင်္ဂါနေ့နာနေခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာနေပါတယ်ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဝစ်ရှော့ဖာမြန်မာနိုင်ငံနဲ့လာအိုနိုင်ငံတွေကိုပထမဦးဆုံးကျင်းဖြစ်သွားရောက်မယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်မြန်မာနိုင်ငံကိုဇူလိုင်လ2ရက်နေ့မှာဆက်ရောက်မှာဖြစ်ပါတယ်သူမရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့မြန်မာအစိုးရအဖွဲ့ဝင်တွေနောက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်တယ်လို့ပြောပါတယ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေမှုပေါ်ဩစတြေးလျရဲ့ထောက်ခံမှုကိုဆက်ပြီးတော့ပြသသွားမယ်လို့ဆိုပါတယ်နောက်ပြီးဩစတြေးလျစီးပွားရေးကိုယ်စားလှယ်လေးနဲ့တွေ့ဆုံပြီးတော့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုတိုးတက်စေဖို့အတွက်ဆိုရ၂ရက်ကြာမှာဘာတွေလုပ်ပေးနိုင်မလဲဆိုတာကိုမေးမြန်းသွားမယ်လို့လည်းပြောပါရယ်။လာအိုနိုင်ငံမှာတော့ပညာရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုအမျိုးသမီးစွမ်းဆောင်မှုမြင့်မားရေးစတာတွေကိုအဓိကဦးစားပေးပြီးတော့ဆွေးနွေးမှာဖြစ်တယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးပြုပြင်ပြောင်းလဲရေးအထူးသဖြင့်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရရှိဖို့ပညာရေးအခွင့်အလမ်းတွေများများရရှိဖို့အတွက်ဩစတြေးလျနိုင်ငံဟာအရေးကြီးတဲ့အခမ်းအနားကနေပါဝင်နေပါတယ်။မငြိမ်သက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးနဲ့လူသားချင်းစာနာမှုလူအပ်ချက်တွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းသွားဖို့အတွက်ဩစတြေးလျနိုင်ငံကတိုက်တွန်းသွားမယ်လို့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဂျူလီပစ်ရှော့ဖာ2002ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကိုတွားရောက်လက်ပတ်တဲ့စထုတ်ထမြောက်ဩစတြေးလျနိုင်ငံသားရေးဝန်ကြီးလည်းဖြစ်ပါတယ်။မနစ်ကဩစတြေးလျနိုင်ငံသားရေးဝန်ကြီးဘော့ဘ်ကားဟာမြန်မာနိုင်ငံကို2ရက်ကြာလက်ပတ်ခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းဩစတြေးလျနိုင်ငံကိုတွားရောက်လက်ပတ်ခဲ့ပါတယ်
။တရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကကူညီသွားမှာဖြစ်တဲ့အကြောင်းမြန်မာအစိုးရသမ္မတဦးသိန်းစိန်ကတရုတ်နိုင်ငံခီးစဉ်အတွင်းကတိပေးပြောဆိုခဲ့တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟောင်းလီက VOA ကိုပြောပါတယ်။ဒါမဲ့လည်းတရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုတွေဟာဘာတွေဆိုတာကိုတော့နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကရှင်းရှင်းလင်းလင်းပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။တရုတ်နိုင်ငံနဲ့ဒေသရင်းနိုင်ငံတွေကြားရေးပိုင်တဲ့ငင်းပွားမှုတွေနဲ့တင်းမာမှုတွေပေါ်ပေါက်နေချိန်မှာအာဆီယံအလက်ကျဥက္ကဋ္ဌဖြစ်တဲ့မြန်မာအစိုးရသမ္မတဦးသိန်းစိန်တရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ကတော့တရုတ်နဲ့မြန်မာနိုင်ငံစလုံးဟာဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးလမ်းကြောင်းပေါ်မှာရောက်နေပြီးနိုင်ငံပြည်သူတွေရဲ့အကျိုးအတွက်အစဉ်လာမပြတ်နီးနီးကပ်ကပ်လက်တွဲဖို့အဓိကပြောဆိုသွားခဲ့ပါတယ်။တနင်္ဂနွေနေ့ကတော့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွယ်ဟာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံခဲ့တဲ့အကြောင်းတရုတ်ဆိုရဆင်ဝါသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။တချိန်ကကမ္ဘာပေါ်မှာအင်အားအကြီးအမားဆုံးစစ်တပ်ကြီးရဲ့ဒုတိယအကြီးအကဲတရုတ်ဗိုလ်ချုပ်ကြီးစင်ကိုင်ဟော်ဟာအဂတိလိုက်စားမှုတွေနဲ့စစ်ခုံရုံးမှာတရားရင်ဆိုင်ရဖို့ရှိတယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကတနင်္လာနေ့မှာထုတ်ပြန်ပါတယ်။အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့စင်ကိုင်ဟော်ဟာပြီးခဲ့တဲ့နှစ်ကအငြင်းစားယူခဲ့သူဖြစ်ပါတယ်။သူဟာဗဟိုစစ်ကော်မရှင်ရဲ့ဒုတိယအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ယာရူးတိုးမြင့်ပေးရေးကိစ္စနဲ့ပတ်သက်ပြီးတော့လက်ငွေတွေယူခဲ့တယ်လို့စွပ်စွဲခံထားရတာပါ။သူ့ကိုနေအိမ်မှာအကြေကျုပ်ဖြစ်ချုပ်နှောင်ထားခဲ့တာဟာလက်အတန်ကြာခဲ့ပြီဖြစ်ပါတယ်။တမရဇီရှင်းပင်ရဲ့လက်ထက်အဂတိလိုက်စားမှုတိုက်ဖြည့်လှုပ်ဆောင်နေရမှာလက်ရှိအချိန်အထိစင်ကိုင်ဟော်ဟာယာရူးအကြီးဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။စင်အပါဝင် ထိတ်တန့်အရာရှိကြီး၃ဦးကိုလည်းကွန်မြူနစ်ပါတီကနေထုတ်ပယ်ပစ်ခဲ့ပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဂျာမနီနဲ့ပြင်သစ်အသင်းတို့ quarter final ကိုတက်သွားကြပြီဖြစ်ပါတယ်။မြန်မာစံတော်ချိန်အင်္ဂါနေ့မနေ့အစောပိုင်းကပေါ်တူအလဂရီမှာကစားတဲ့ဂျာမနီနဲ့အယ်ဂျီးရီးယားပွဲမှာတော့နှစ်ဖက်စလုံးအတော်လေးအကျိတ်အနေရေကုန်ရေကန်းကစားပြီးတော့မှနောက်ဆုံးမှာဂျာမနီက2ဂိုးတကိုးနဲ့နိုင်သွားတာပါ။မိနစ်90အထိနှစ်ဖက်စလုံးဂိုးတွေသွင်းခွင့်ရပြီမဲ့ဂိုးမသွင်းနိုင်ကြတာကြောင့်အချိန်ပိုကစားခဲ့တာမှာအချိန်ပိုဆက်စားခြင်းမှာပဲရှော့စီးတိုက်စစ်မှုရှာလာကဂျာမနီအတွက်ပထမဂိုးကိုသွင်းယူပေးခဲ့တာပါ။ဒုတိယဂိုးကိုတော့အိုဇော့ကမိနစ်120မှာသွင်းခဲ့တာပါ။ဒါပေမဲ့10မိနစ်အတွင်းမှာပဲအယ်ဂျီးရီးယားကတကိုးပြန်သွင်းခဲ့လို့နောက်ဆုံးမှာဂျာမနီ2ဂိုးတကိုးနဲ့နိုင်သွားပါတယ်။မြို့တော်ဘရာဇီးလျားမှာကစားတဲ့ပြင်သစ်နဲ့နိုင်ဂျီးရီးယားပွဲမှာတော့ပြင်သစ်က2ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ဂျာမနီနဲ့ပြင်သစ်အသင်းတို့ဇူလိုင်လ4ရက်နေ့ကျရင် quarter final ကစားရမှာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့နေ့ခင်သတင်းစီစဉ်ကိုဦးစံမိုးဝီနဲ့ကိုရနိုင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလှတွေကိုနားဆင်ရမှာပါ။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီယာဘီရှော့ဟာနှစ်နိုင်ငံကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဆောင်ရွက်ဖို့ဇူလိုင်2ရက်နေ့မှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ပေါ်မှာအပြုသဘောမြင်ကြပြီးမြေ2008ဖွဲ့စည်းပုံခြေခံဥပဒေပြုပြင်ရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုတိုက်တွန်းတာမျိုးမရှိတဲ့အတွက်ဩစတြေးလျရောက်မြန်မာအရေးလှုပ်ရှားသူတွေကတော့အားမလို့အားမရဖြစ်နေကြပါတယ်။အကြောင်းဆောင်ကတော့ဒီလိုပါရှင်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့အပြင်ပညာရေးနဲ့အမျိုးသမီးစွမ်းရည်မြင့်တင်ရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမှာကူညီဆောင်ရွက်ဖို့ဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ကြေညာချက်မှာဖော်ပြထားတာပါ။ဒါ့အပြင်ခီးစဉ်အတွင်းသမရဦးသိန်းစိန်အပါအဝင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်အပေါ်မှာအပြုသဘောမြင်ပေမဲ့မြမဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးနဲ့ပတ်သက်လို့တိုက်တွန်းဖော်ပြထားတာမျိုးမရှိတာကြောင့်အားမရဖြစ်မိတယ်လို့ဆစ်ဒနီမြို့အခြေစိုက်မြမရေးရာရုံးတာဝန်ခံဒေါက်တာမြင့်ချိုက VOA ကိုပြောပါရစေ။တ
ောင်ဆန်းစုကြည်လာသွားတဲ့နိုဝင်ဘာလကုန်လုံးကတောင်ဆန်းစုကြည်ကဒီကဝင်းကျုပ်တို့ဒီအပေါ်နဲ့ဒီနေ့ရှင်ပွဲမှာလည်းထောက်ခံအားပေးဖို့ကိုဒီကဝင်ဖို့ထုတ်သွားတယ်။ကျွန်တော်မြန်မာပြည်နဲ့တွေ့တဲ့ပွဲမှာလည်းပဲဩစတြေးလျအစိုးရနဲ့ပြည်သူတွေကထောက်ခံလာအောင်ကြိုးစားပေးပါလို့တိုက်တွန်းသွားတော့ကျွန်တော်လက်မှတ်ရေးထိုးတဲ့ကမ်ပိန်းတွေလုပ်ပြီးတော့ဒါနဲ့ပတ်သက်ပြီးကျွန်တော်ကြိုးစားလာတာသရောကပဲကျွန်တော်တို့လက်မှတ်တွေအကုန်လုံးစုဆောင်းပြီးတော့စာတောင်နဲ့တူပေါ့လေ။ဩစတြေးလျအစိုးရအနေနဲ့မြန်မာနိုင်ငံဖွဲ့စည်းပုံအခြေအဥ်တွေကိုတော့ပြည်ပြောင်းလဲရေးအတွက်ထောက်ခံအားပေးပါတယ်ဆိုတဲ့ဥစ္စာကိုတရားဝင်ထုတ်ပြန်ခြင်းနဲ့ပြထုတ်ပြီးတော့ကျွန်တော်တောင်းဆိုတာကရှိပါတယ်။အခုနိုင်ငံတကာဝန်ကြီးကတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထုတ်ပြန်တာမရှိသေးပါဘူး။ကျွန်တော်အနေနဲ့နည်းနည်းလေးတော့ဒီပေါ်မှာတော့အားမရဘူးခင်ဗျ
။ဂျူလီဘီရှော့ဟာဂျွန်လအတွင်းဩစတြေးလျနိုင်ငံကိုလာရောက်ခဲ့တဲ့88မျိုးဆက်ခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုဂျင်မီအစရှိတဲ့လူငယ်ခေါင်းဆောင်တွေကိုမြို့တော်ကင်ဘရာမှာလည်းတွေ့ဆုံခဲ့တာပါ။2012ခုနှစ်ဇူလိုင်လမှာဩစတြေးလျအစိုးရဟာမြန်မာနိုင်ငံအပေါ်မှာပိတ်ဆို့အရေးယူထားတဲ့လက်နက်ရောင်းဝယ်ရေးကလွဲပြီးတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုနဲ့ငွေကြေးဆိုင်ရာလွှဲပြောင်းမှုလုပ်ငန်းတွေပိတ်ပင်ထားတာတွေကိုရုတ်သိမ်းခဲ့ပါတယ်။အဲ့ဒီအထက်မှာဗိုလ်ချုပ်မှုကြီးတန်းရွှေနဲ့မိသားစုအပေါင်းဝင်လူ400ကျော်ရဲ့အမည်စင်းတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုကိုယာယီရုတ်သိမ်းပေးခဲ့တယ်လို့ဒေါက်တာမြင့်ချိုကပြောပါတယ်
။ဗိုလ်ချုပ်မှုကြီးတန်းရွှေလက်ချက်တုံးပါပါလေ။သူတို့ချမှတ်ထားတဲ့ပြည်သူ့တန်ဆာရေးမှုတွေနဲ့ပတ်သက်ပြီးတော့ဒီအစိုးရစစ်တက်လာတဲ့ခါမှာလူသိစေတဲ့ချက်မှာပြည်ရင်တောင်းရေးတွေလုပ်တယ်ဆိုပြီးတော့အိမ်မပြူပြီးတော့ဘုတ်ထုတ်တန်းရွှေပါဝင်ဖို့ဒီသူတို့ရဲ့မိသားစုတွေအပေါင်းပါတွေเนาะအဲ့ဒီ400ကျော်ကိုဩစတြေးလျကိုခီးသွားလာခွင့်ဖြေဆန်းနဲ့ပတ်သက်ပြီးတော့ပြည်ပင်ထားတာကိုသူတို့တော်တော်များများကိုသူတို့ကเนาะဒီဆိုင်ငံ့ထားလိုက်တယ်။နောက်ဘာနာရေးရเนาะဝေတွင်းဝေထုတ်ကိစ္စတွေကိုလည်းသူတို့ဆိုင်ငံ့ထားလိုက်တယ်နောက်ချက်ကစီရတော့သူတို့ဘာမှပိတ်ဆို့တန်ခတ်တာတွေကိုမရုပ်သိမ်းသေးဘူး။လည်းနဲ့ရောင်းဝယ်လို့မရဘူး။ဤပညာတွေတွဲတောင်းပြလို့မရဘူး။သို့ဆိုလည်းပဲစီရရနှစ်ဖက်ဆက်ဆံတဲ့ကိစ္စတွေတော့ဆက်ပြီးလုပ်လာပြီ
။ဩစတြေးလျအနေနဲ့လည်းအရင်ကတည်းကစီးပွားရေးတန်ခတ်ပိတ်ဆို့မှုကိုပြင်းပြင်းထန်ထန်ချမှတ်ထားတာမျိုးမရှိပါဘူး။လက်ရှိဩစတြေးလျအစိုးရရဲ့နိုင်ငံသားရေးမူဝါဒမှာလည်းစီးပွားရေးကိုအဓိကထားတဲ့တန်တမန်ဆက်ဆံရေးဖြစ်ပါတယ်။ဒါကြောင့်ဩစတြေးလျစီးပွားရေးလုပ်ငန်းရှင်တွေကို မြန်မာနိုင်ငံမှာပညာရေးစိုက်ပျိုးရေးရေနံနဲ့တဘာဝဓာတ်ငွေကဘာလှည့်ခီးသွွားလုပ်ငန်းစတာတွေမှာယင်းနှီးမြှုပ်နှံကြဖို့ဩစတြေးလျအစိုးရကတိုက်တွန်းအကြံပေးထားတာပါလူသားချင်းစာနာမှုအကူအညီပိုင်းမှာတော့ဩစတြေးလျနိုင်ငံဟာမြန်မာနိုင်ငံကိုအဓိကထောက်ပံ့ပေးနေတဲ့နိုင်ငံကြီးတစ်နိုင်ငံဖြစ်တယ်လို့ဒေါက်တာမြင့်ချူကဆိုပါတယ
်။အင်္ဂလန်နိုင်ငံပြီးရင်တော့အရင်ရုပ်ဆုံးနိုင်ငံလို့ပြောရင်ရပါတယ်။ဒါကြောင့်မို့လို့ဩစတြေးလျနိုင်ငံရဲ့အကူအညီတွေဟာအရင်တော့ဆိုရင်25တန်းတစ်နှစ်ကိုတန်းငါးတဲ့ပေးနေတာနဲ့ခရစ်ဆိုတန်းကြီးအနိဗာတိလူသားချင်းစာနာတဲ့အကူအညီတွေပေးနေတယ်။နောက်ကချား HIV AIDS နဲ့ပတ်သက်ပြီးတော့နော် 3D fund လို့ခေတ်ဆက်မျိုးတွေမှာလည်းပတ်စံအများကြီးချဲ့တယ်။ပြောရရင်တော့ဗျာဟိုကျန်ရီခင်းလို့ကိစ္စမျိုးတွေမှာလည်းတို့ဒီနေ့စာနာရေးကူညီပေးတယ
်မင်းကထုတ်ပြန်တဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မငြိမ်မသက်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေအတွက်ငြိမ်ငြိမ်ချမ်းချမ်းဖြေရှင်းဖို့ဩစတြေးလျကတိုက်တွန်းသွားမယ်လို့ဖော်ပြထားပါတယ်မနေ့ပြန်မှာခီးစတင်မဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ဖ်ဟာမြန်မာနိုင်ငံကိုလာရောက်တဲ့စတုတ္တမြောက်ဩစတြေးလျနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်နိုင်ငံသားရေးဝန်ကြီးဟာမြန်မာနိုင်ငံအပြင်လာအိုနိုင်ငံကိုပါသွားရောက်မှာဖြစ်ပါတယ်ရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေတာပါရှင်အခုဆက်လက်ပြီးတော့ကျမတို့သတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါတာဝန်ရှိသူတွေနဲ့ပွဲစားတွေရဲ့အကျင့်ပြတ်ချဆမှုတွေနောက်ပြီးတော့လူကုန်ကူးမှုဥပဒေရဲ့စက်မှတ်ခြင်းမရှိတာတွေဟာထိုင်းနိုင်ငံဟာဒီလုပ်သားတွေပေါ်မှာအတင်းအာဓမခိုက်စင်မှုခေါင်းပုံဖြတ်မှုတွေကျွလွန်နေအဆိုးဝါးဆုံးနိုင်ငံအဖြစ်သတ်မှတ်ခံရတဲ့ဖြစ်ကိုရောက်စေခဲ့တယ်လို့ဒီထိုင်းစစ်တပ်တာဝန်ရှိသူတွေကဝန်ခံပါတယ်နိုင်ငံရဲ့စီးပွားရေးကိုအထောက်ပံ့ဖြစ်စေတဲ့ဒီအလုပ်သမားတွေကိုထားဖို့နိုင်ငံရဲ့ပုံရိပ်ကောင်းအောင်ပြန်ပြီးတော့ဆောင်ရွက်ကြိုးပမ်းတဲ့အနေနဲ့တနီယာထဲမှာပဲရွှေပြောင်းအလုပ်သမားတွေကိုမှတ်ပုံတင်အကုန်လုပ်ပေးမဲ့နေရာတွေကိုတာဝန်ရှိသူတွေကဖန်တီးနေပါတယ်အကြောင်းစုံကိုတော့ VOA သတင်းတောက်စမွတ်စခွန်ကသတင်းပေးပို့ထားတာကိုမောင်ငင်းချန်းကပြောပြမှာပါရှင
်ထိုင်းနိုင်ငံကလူကုန်ကူးမှုကိုတိုက်ဖျက်တာဟာထိုင်းစစ်တပ်အတွက်အရေးကြီးတဲ့အလုပ်တစ်ခုအဖြစ်ပြသဖို့ထိုင်းစစ်ဦးစီးအရာရှိချုပ်စရီချိုင်းဒီကူတာကနိုင်ငံသားအလုပ်သမားတွေကိုမှတ်ပုံတင်တဲ့နေရာအသေးတစ်ခုဖွင့်ပွဲကိုတက်ရောက်ခဲ့ပါတယ်ပထမနေ့ပါပဲမြန်မာပြည်ကလုံသားအများစုပါဝင်တဲ့လူ 2,000 လောက်လာကြပါတယ်သူတို့တွေကိုဓာတ်ပုံရိုက်လက်ပွေယူပြီးတော့ဓာတ်မှန်ရိုက်နောက်တော့သွေးနဲ့ဆီးနမူနာတွေလည်းယူပါတယ်အဲ့ဒါတွေပြီးတော့သူတို့အနေနဲ့ယာယီအလုပ်သမားတပ်သေးခံကပ်ပြားရပါတယ်အကယ်၍သူတို့ဟာနောက်ကျောင်းရာဇဝင်နဲ့ဆေးစစ်ချက်တွေအောင်မြင်ခဲ့ရင်တော့ထိုင်းမှာအလုပ်ဆက်လုပ်ဖို့အတွက်အတိအမှတ်ပြုပြီးသားဖြစ်မှာပါမေလ22ရက်စစ်အာဏာသိမ်းမှုအပြီးမှာကမ္ဘောဒီးယား2,000,000လောက်ဟာထိုင်းကတရားဝင်ရောတရားမဝင်လုပ်သားတွေကိုပါနှိပ်ကွပ်မှာကိုကြောက်ပြီးထွက်ပြေးခဲ့ကြတာပါအဲ့ဒီလိုကမ္ဘောဒီးယားလုပ်သားတွေကြောက်လန့်ပြီးအိမ်ပြန်တဲ့အခါငွေညှစ်နိုင်ဖို့အတွက်ကောလာဟာလတွေလှင့်ခဲ့တဲ့အကျင့်ပြတ်ထိုင်းဝန်ထမ်းတွေကိုတော့စစ်အစိုးရကအပြစ်တင်လိုက်ပါတယ်ဗိုလ်ချုပ်စရီချိုင်းကတော့ဒါဟာနှစ်နိုင်ငံဖြတ်ကျော်မှုမှာအကြီးအမားဆုံးနားလည်မှုလွဲမှားခြင်းပဲလို့ပြောပါတယ
်ဒါနိုင်ဆိုတဲ့မီဖာမ်ကျွန်တော်တို့က
ကျွန်တော်တို့ကတချို့လူတွေကိုနိုင်ငံကူးလက်မှတ်တွေမပါဘဲပြန်လာခွင့်ပေးလိုက်ပါပြီ။ဘာလို့လဲဆိုတော့ဒီလုပ်သားတွေကမရှိဘူးဆိုရင်ထိုင်းစီးပွားရေးလုပ်ငန်းတွေဟာဒုက္ခရောက်မှာပါ
။ကမ္ဘောဒီးယားဆောက်လုပ်ရေးအလုပ်သမား Sam Five ကမပြေးပဲကြံခဲ့တဲ့လူအနည်းစုတွေကတယောက်ပါ
။ Passport မြန်ကရုပ်ခနဲလူပီခေဘတ်အော်ကန်ကရုပ်ခနဲ
ကျွန်တော်အိမ်ပြန်ညီမကိုကျွန်တော်ပြန်ဒီကိုပြန်လာဖို့ခက်ခဲတာကိုသိပါတယ်။ကျွန်တော်ဒီမှာပဲဆက်လုပ်ချင်ပါတယ်။ဒီကတ်တရရရင်တော့ကျွန်တော်ထိုင်းမှာနေလို့ရတယ်လို့ကျွန်တော်အလို့ရှင်ကပြောပါတယ်။ထိုင်းရဲဝင်ဖမ်းရလဲကျွန်တော်တတိယအကာအကွယ်ပေးလို့ရတယ်လေ
။စစ်တပ်ပုံစံအတိုင်းရိုးသားမှုနဲ့စနစ်ရှိမှုကိုအခုစနစ်တင်မှာမျှော်လင့်နေကြတာပါ။စာရွက်စာတမ်းမရှိတဲ့နိုင်ငံသားအလုပ်သမား90ရာခိုင်နှုန်းလောက်ကိုတရားဝင်ဖြစ်အောင်လုပ်ပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကပြောပါတယ်
။ဟောကနေတော့တွေ့တော့ ระบบมันก็ถ้าทําอย่างนี้ได้ก็ไม่มีอยู่แล้วครับ
။ချုပ်မိပြောရင်တကယ်လို့ကျွန်တော်တို့သာစနစ်အတိုင်းအတိအကျလုပ်မယ်ဆိုရင်အကျင့်ပြတ်ချစားမှုဆိုတာရှိမှာမဟုတ်ပါဘူး။အောက်ခြေအဆင့်တွေမှာကျွန်တော်တို့ဟာစေဆွေးရအမျိုးသားတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကောင်စီကချမှတ်ခဲ့တဲ့မူဝါဒအတိုင်းလိုက်နာပါတယ်။ဒါတော်တော်ကြီးထင်သာမြင်သာရှိပါတယ
်။ရခိုင်ပြည်နယ်ကလာတဲ့ကုမြင့်အောင်ဟာထိုင်းနိုင်ငံကဆောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကိုင်နေတာနှစ်နှစ်ကြာရှိပါပြီ။အခုစနစ်သစ်အတွက်လည်းသူ့မှာမျှော်လင့်ချက်ကြီးကြီးရှိပါတယ်။
ပထမတော့ငါ passport တွေပါတယ်လောက်ပြတယ်ဆိုတာကဒီလက်စားမှုတွေပါတယ်တို့ပွဲစားနဲ့တဆင့်လောက်ရတာတို့ဘာတို့ညာတို့ရှိတယ်ဒါမဲ့အဲ့ဒါလေမသေးချဘူးပလိတ်တွေဖမ်းလို့ရှိရင်လဲဟိုကိုကပိုက်ဆံတွေပါတယ်လိုက်ပေးရတာဘူးလေအဲ့တော့ကြောင့်တိုက်ပြီးတော့အာမခံမရဘူးအခုလောက်တာဒီဘားကနေပြီးတော့ပို့ပြီးတော့ထောက်ကူပြုတယ်လို့ကြားသိရတယ
်အခုနောက်ဆုံးစနစ်တစ်ကို3လအောင်နောက်ထပ်ပေးထားတဲ့မလုံးကတော့မှတ်ပုံလာတင်တဲ့တရားမဝင်အလုပ်သမားတွေကိုလူငင်းချမ်းသာခွင့်ပေးပြီး အဲ့ဒီလိုခေါ်လာပေးတဲ့အလို့ရှင်တွေကိုလည်းတမ်းမရိုက်ပါဘူးခင်ဗျာ
။မောင်ငင်းချမ်းပါရှင်။ထိုင်းနိုင်ငံကရွှေပြောင်းအလို့သမားတွေရဲ့သတင်းနဲ့ပတ်သက်ပြီးတော့နားဆင်ကြတာပါ။အခုတော့ဒီအခြေတင်ပြောစရာဖြစ်နေတဲ့ဒီအေယာမရေအားလျှက်စစ်စီမံကိန်းကိုအစီအစဉ်တိုင်းအကောင့်တဲဖော်ဖို့ရည်ရွယ်ထားတဲ့အကြောင်းလာအိုစ်နိုင်ငံကဒီမဲခေါင်မြင့်ဝမ်းကော်မရှင် MRC အဖွဲ့ဝင်တွေကိုအကြောင်းကြားခဲ့တဲ့အကြောင်းပြောပြမှာပါ။ဒါပေမဲ့ဒီအငင်းပွားစရာစီမံကိန်းနဲ့ပတ်သက်လို့VOA သတင်းတောက် Steve Harman ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းလွှာကိုတော့မန်နန္ဒာချန်းကတင်ပြမှာပါရှင
်။ဟုတ်ပါတယ်။လာအိုနိုင်ငံကသဘောထားပြောင်းလဲလာတဲ့လက္ခဏာတစ်ခုဖြစ်ဒွန်းဆာဟောင်းရေကာတာကိုမတိဆောက်ခင်မဲခေါင်မြေဝမ်းကော်မရှင်ပြီးတော့ဒီစီမံကိန်းကိုပူးတွဲအကောင့်ထဲဖောင်းနေတဲ့နိုင်ငံတွေနဲ့အနီးကပ်လက်တွဲပြီးတော့အကြံဉာဏ်တွေကိုလည်းနားထောင်မယ်လို့ပြောဆိုလိုက်တာပါ။အရင်တုန်းကတော့ဒီရေအားလျှက်စစ်စီမံကိန်းဟာမဲခေါင်မြေရဲ့မြေလက်တက်တစ်ခုပေါ်မှာတည်ရှိပြီးတော့ပင်မမြေကြောင်ကြီးပေါ်မှာရှိမနေတာကြောင့်ကော်မရှင်ရဲ့လှုပ်ထုံလုံဤအတိုင်းစီမံကိန်းအကျိုးညှိနှိုင်းတိုင်ပင်ဆွေးနွေးနေစရာမလိုဘူးလို့လာအိုနိုင်ငံကပြောဆိုထားတာဖြစ်ပါတယ်။မဲခေါင်မြေဝမ်းကော်မရှင်ရဲ့အမှုဆောင်အရာရှိချုပ် Hans Goodman ကတော့တိုင်ပင်ဆွေးနွေးမှုလုပ်ငန်းစဉ်တွေကိုကော်မရှင်ကကူညီမှာဖြစ်ပေမဲ့ဒီမိုကရေစီနည်းကြဆုံးဖြတ်ရတဲ့လုပ်ငန်းစဉ်တရမဟုတ်တဲ့အတွက်နောက်ဆုံးဆုံးဖြတ်ချက်ချမှတ်ရမှာအကြံပြုတိုက်တွန်းချက်တွေကိုလာအိုအစိုးရကဂယူမဆိုင်ဖန်နေမယ်ဆိုရင်လေနေလို့ရတယ်လို့သတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
် However it does allow for a more formal consideration of the potential consequences and allows the Lao government then to take that in consideration
ဒါပေမဲ့လည်းဖြစ်နိုင်ခြေရှိတဲ့အကျိုးဆက်တွေကိုတော့အရင်ထက်ပိုပြီးတရားဝင်ထည့်သွင်းစဉ်းစားနိုင်မှာဖြစ်တယ်လို့ပြဿနာရှိတယ်ဆိုရင်လေလာအိုအစိုးရအနေနဲ့စဉ်းစားရမှာပါဒါပေမဲ့လည်းအခုလုပ်ငန်းစဉ်အနေနဲ့ကတော့နောက်ဆုံးမှာမဲပေးဆုံးဖြတ်တာမျိုးမရှိပါဘူ
းအခုတိဆောက်မဲ့ရေကာတာကလျှက်စစ်ဓာတ်အား260မီဂါဝတ်အထိထုတ်လုပ်နိုင်မှာဖြစ်ပါတယ်။ထိုင်း၊ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကတော့ဒီစီမံကိန်းရဲ့အကျိုးဆက်အနေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေဖြစ်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ထိုင်းသဘာဝအရင်းမြစ်နဲ့ပတ်ဝန်းကျင်ဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်လက်ဖြင့်ထိုင်းနိုင်ငံမဲခေါင်မြေဝမ်းကော်မတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ချုက်ထရာချူကတော့အရင်တုန်းကအတိပေးုံတက်တက်အခြေအနေထက်အခုခါအားလုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်မှုလာအိုအစိုးရကလက်ခံတဲ့အပေါ်ကျေနပ်မိတယ်လို့ပြောပါရယ်။နိုင်ငံတကာမြင့်များဆိုတဲ့ IRNGO ဖွဲ့ကလည်းစီမံကိန်းကြီးကိုတိဆောက်သင့်မသင့်ဆိုတာနဲ့ပတ်သက်လို့အိမ်နီးချင်းနိုင်ငံတွေအတွက်ပြောဆိုနိုင်မဲ့အခွင့်အလမ်းတရက်ကိုပြောဆိုခဲ့တာပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲမှန်ကန်တဲ့သုံးသပ်ချက်တွေလှုပ်ဆောင်နိုင်မှုလာအိုအနေနဲ့ဒွန်းဆာဟောင်းဆဲတိဆောက်မှုအားလုံးကိုရပ်ထားရမယ်လို့လည်းပြောဆိုခဲ့ပါရယ်။ပဝင်းရင်ထိန်းသိမ်းရေးအုပ်စုတွေကတော့ရေအားလျှက်စစ်စီမံကိန်းကြောင့်ငါးရီတနေရာကနေတနေရာပြောင်းရွှေ့နေထိုင်မှုတွေကိုအဟန့်တားဖြစ်ရာကမဲခေါင်မြေရဲ့ဂေဟဗေဒစနစ်ကိုပျက်စီးစေနိုင်တယ်လို့ပြောဆိုနေကြတာပါလာအိုနိုင်ငံကတော့ငါးရီပြောင်းရွှေ့နေထိုင်ရေးအဆင်ပြေအောင်တူးမြောင်းစနစ်တွေကိုစတင်ဆောင်ရွက်နေပြီဖြစ်တယ်လို့ပြောပါတယ်လာအိုနိုင်ငံရဲ့မဲခေါင်မြေပေါ်မှာပဲနောက်ထပ်ရေကာတာတစ်ခုတည်ဆောက်နေတဲ့အတွက်လဲစိုးရိမ်မှုတွေပုံမကြီးထွားလာနေကြပါတယ်တရုတ်နိုင်ငံကွင်ဟိုင်းပြည်နယ်တောင်ပေါ်ဒေသကနေမြဖြားခံလာတဲ့မဲခေါင်မြစ်ဟာအရှိတောင်အာရှမှာအရှိလျားဆုံးမြစ်လည်းဖြစ်ပါတယ်။မဲခေါင်မြဝမ်းအနိမ့်ပိုင်းမှာလူသားမောင်း60နီးပါးနေထိုင်ကြပြီးတော့ပရိုတိန်းအသားဓာတ်ရရှိဖို့အတွက်ဒီမြစ်ထဲကငါးတွေကိုပဲအဓိကမှီကိုစားတောက်နေကြရတာဖြစ်ပါတယ်။ဒါ့အပြင်မြစ်ဝမှာအနေကျလာတဲ့နှုံးတွေရဲ့အာဟာရဓာတ်တွေဟာဆိုရင်လည်းဗီယက်နမ်နိုင်ငံမြစ်ဝကျွန်းပေါ်ဒေသကကုန်ထုတ်လုပ်မှုအတွက်အရေးပါလာပါတယ်။မဲခေါင်မြေကြီးရဲ့အနိုင်ပိုင်းဒေသတွေမှာစုစုပေါင်းရေအားလျှက်စစ်စီမံကိန်း12ခုအထိတည်ဆောက်ဖို့စီစဉ်နေကြတာပါ။ထောက်ခံသူတွေကတော့ဒီစီမံကိန်းတွေဟာဆင်းရဲမွဲတေမှုရောပါရေးနဲ့ဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်ပြီးအရှိန်အဟုန်ကောင်းလာစေရေးအတွက်မရှိမဖြစ်လိုအပ်တယ်လို့ပြောဆိုနေကြတာလည်းဖြစ်ပါတယ်ရှင်
။မက်နန္ဒာချမ်းပါရှင်။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဂျာမနီနဲ့ပြင်သစ်အသင်းတို့ဟာ quarter final ကိုတက်သွားကြပါပြီ။တနင်္လာနေ့ကပွဲတွေရဲ့နောက်ဆုံးအခြေအနေတွေအပါအဝင်ဒီကနေ့ညကစားမဲ့ပွဲတွေအပေါ်ခန့်မှန်းချက်တွေကိုတော့ကိုရင်နိုင်ကစူးစီးတင်ပြမှာပါ
။တနင်္လာနေ့ကကစားတဲ့2014ကမ္ဘာဖလားဘောလုံးပွဲကတော့ဥရောပအသင်းကြီး2သင်းနဲ့အာဖရိကနှစ်သင်းတို့အားပြိုင်ခဲ့ကြတာပါ။68ချန်ပီယံပြင်သစ်ကနိုင်ဂျီးရီးယား၊ကမ္ဘာချန်ပီယံ3ချိန်ဖြစ်ဖူးတဲ့ဂျာမနီကအယ်ဂျီးရီးယားနဲ့ကစားခဲ့ကြတာပါ။မျိုးတော့ဘရာဇီးလျားမှာကစားတဲ့ပြင်သစ်နဲ့နိုင်ဂျီးရီးယားပွဲကတော့ပြင်သစ်ကအနိုင်ရဖို့ရေပန်းစားခဲ့ပြီးမဲ့လေနိုင်ဂျီးရီးယားဘက်ကကစားအကောင်းကောင်းနဲ့စူးစူးစီးစီးကစားသွားခဲ့တဲ့အတွက်ပြင်သစ်အတော်လေးကိုခက်ခက်ခဲခဲကစားခဲ့ရပါတယ်။ပွဲပြီးဖို့10မိနစ်တာတာလောက်လိုတဲ့အချိန်မှာတော့နိုင်ဂျီးရီးယားကိုယ်သမားရဲ့အမားကြောင့်ပြင်သစ်အသင်း900သွားခဲ့တာပါ။ပြင်သစ်အသင်းရဲ့ဒေါင်ကန်ဘော့ကိုနိုင်ဂျီးရီးယားကိုယ်သမားထွက်ဖန်တာမမိပဲပ Pogba ကခေါင်းတိုက်သွင်းယူခဲ့တာပါ။တရားအချိန်ပေါ်မှာတော့နိုင်ဂျီးရီးယားနောက်တန်းလူယိုဘိုကိုကိုကိုသွင်းလိုက်တာကြောင့်နောက်ဆုံးမှာပြင်သစ်က၂ဂိုးကိုမရှိနဲ့အနိုင်ရပြီးတော့ quarter final ကိုတက်သွားခဲ့တာပါ။ Porto Alegre မှာကစားတဲ့ Germany နဲ့ Algeria ဘွဲမှာတော့နှစ်ဖက်စလုံးရေကုန်ရေကန်းကစားပြီးဘွဲကလည်းအတော်လေးကိုအကျိန်နဲ့ဖြစ်ခဲ့ပါဗျ။ Germany သင်းရဲ့အပိုင်ဂိုးသွင်းခွင့်တွေကို Algeria ဂိုးသမားလက်စွမ်းပြသွားသလို Germany ဘက်ကလည်း Algeria အကျိန်ချင်းချင်းချောက်ခဲ့တာကြောင့် Germany အသင်းလည်းအသေးအတန်ကစားခဲ့ရပါတယ်။
They're drilling it in and it's touched in. Andre Schürrle.
Minute 90 ပြီးတဲ့အထိဂိုးမရှိသေးသေးဖြစ်နေတဲ့အတွက်အချိန်ပိုကန်တာမှာဂျာမနီအတွက်ပထမဂိုးကို Chelsea တိုက်စစ်မှု Schürrle သွင်းပေးခဲ့လို့ဂျာမနီဥဆောင်ခဲ့ပြီးတော့ဒုတိယဂိုးကိုတော့ Ozil က minute 120မှာသွင်းယူခဲ့တာပါ။ဒါပေမဲ့10မိနစ်အတွင်းမှာပဲ Algeria ကတဂိုးချက်ချင်းသွင်းခဲ့လို့ဂျာမနီလည်းပွဲပြီးခါနီးမှာပြူးပြူးပြားပြားဖြစ်ခဲ့ပါသေးတယ်။ဒါပေမဲ့နောက်ဆုံးမှာတော့ဂျာမနီက2ဂိုးတကူနဲ့နိုင်ပြီးတော့ quarter final ကိုတက်သွားပြီဖြစ်ပါတယ်။ဒါကြောင့်ဂျာမနီနဲ့ပြင်သစ်တို့ဇူလိုင်လ4ရက်နေ့ကျရင် quarter final မှာတွေ့ကြမှာပါ။ဒီနေ့ညမှာတော့ Argentina နဲ့ Switzerland, Belgium နဲ့ American တို့ကစားကြမှာပါ။ Argentina ကတော့ဘူဆွဲဖို့ရေပန်းစားနေတဲ့အသင်းတွေကတသင်းပါ။ဆိုတော့ Argentina က Switzerland ကိုအလွယ်တကူအနိုင်ရနိုင်ပါမလား။ World Football Journal ရဲ့ Editor ချုပ်ကိုဇော်မျိုးတန်ကတော့
Argentina နဲ့ Switzerland ပွဲကတော့ Argentina တိုက်စစ်မှုလက်ရှိကျွန်တော်တို့ဒီစလကရှာကြည့်ပြီးတော့သူတို့မြောက်အားပြိုင်ပွဲလို့တော့ပြောလို့ရပါတယ်။သူတို့လည်းပဲဒီအရောစစ်ကြောမှုကိုကြည့်နေဆိုရင်လည်းအာဂျင်တီးနားကပါပါတယ်။နောက်တစ်ခုကစစ်လကတော့ဒီဥရောပရဲ့ကစားဟန်နဲ့ကစားတဲ့အပြင်ဖြစ်တဲ့အတွက်ကြောင့်အာဂျင်တီးနားအနေနဲ့ကျွန်တော်ဒီပွဲမှာအလွယ်တကူပဲအနိုင်ရသွားလိမ့်မယ်အဲ့လိုသုံးသပ်ချက်ပါ။ဘာကြောင့်လဲဆိုတော့အာဂျင်တီးနားမှာပါတဲ့ကစားသမားတွေအားလုံးကြီးပါကဥရောပမှာအခြေခြားနေတဲ့ကစားသမားတွေဆိုတော့ဒီတစ်ခါကဥရောပကစားဟန်တိုင်းပွဲထွက်လာမယ့်အတွင်းတွေကိုဒီအနေနဲ့ကဘလို့ကစားရမယ်ဆိုတော့ပြည်ပြီးကြပြီ။ရာဇီကြီးကလည်းအာဂျင်တီးနားဘက်မှာပဲရှိပါတယ်။ဆိုတော့အာဂျင်တီးနားအလွယ်တကူအတားရပါမှာပါ။ဆိုတော့လည်းအာဂျင်တီးနားကိုပြန်ပေးရဖို့ကအခြေခြားတော့ရှိနေပါလား။ဒီကိစ္စကတော့အာဂျင်တီးနားနောက်တန်းကတော်တော်လေးအားနည်းနေတာဆိုတော့လေဒီပွဲမှာတော့ကျွန်တော်ကဂိုးတွေတစ်ခွနဲ့တစ်ခါအပြန်အလှန်ပြင်းပြီးတော့အာဂျင်တီးနာဂိုးဒါမှမဟုတ်ငါးဂိုးပြက်လောက်နဲ့အနိုင်ရသွားလိမ့်မယ်လို့သုံးသပ်ချင်ပါလေ
။ဆာဗာဒိုမှာကစားမဲ့ဘယ်ဂျီယမ်နဲ့အမေရိကန်ပွဲကတော့ပုံစံမတူတဲ့အသင်းအသင်းဖြစ်ပြီးစိတ်ဝင်စားစရာကောင်းတဲ့ပွဲတစ်ပွဲဖြစ်မယ်လို့ဆိုပါတယ
်။ဘယ်ဂျီယမ်ကတော့သူ့အပြင်မှာပါတဲ့ကစားသမားတွေကတူဦးချင်းစီကလည်းသူတို့ပါဝင်ကစားနေတဲ့ကလပ်အသီးသီးမှာခြေစွမ်းပြနေတဲ့ကစားသမားတွေဆိုတော့ဘယ်ဂျီယမ်ကတော့ဒီနှစ်ကောင်းကလေးကဘာမှကောကောင်တင်းအောင်ဖြစ်လာနေတယ်သုံးသက်ခံထားရတယ်ပြင်လာဒါကအမေရိကန်ကတော့အမေရိကန်ကလည်းတောင်းဆက်လေးကဘာမှတင်းလိုက်စုပြီးနေရသေးကတော်တော်လေးကောင်းတာဆိုတော့ဒီပွဲကတကယ်ကိုအကျိမ့်နဲ့ပွဲကြီးပွဲကောင်းဖြစ်လာဖို့ပြည်ရလောက်ရှိပါတယ
်ဆိုတော့ဒီပွဲရဲ့အခြေအနေအလားအလာပုံမှာရောကုစော်မျိုးတန့်ဘယ်လိုခံမှန်းထားပါသလဲ
အမေရိကန်အလီရကသားမှာ all day do ပေါ့သူပါဝင်ကစားနိုင်ဖို့ကတိတ်မတိကြဘူးကအကျေသူသာမပါဘူးလို့ရှိရင်တော့ဒီအမေရိကန်ကဘယ်ဂျီယမ်ကိုတော်တော်ကိုခက်ခက်ကြဲကြဲကြားမှာပါ။အဲကြောင့်လဲဆိုဒီဒီကကစားသမားလည်းမပါဘူး။နောက်ကစားသမားတူချင်းပြီးရှင်လို့ရှိရင်လည်းဘယ်ဂျီယမ်ကတော်လေးကိုအေးအတောင့်တင်းနေတဲ့အခါကျတော့အမေရိကန်အနေနဲ့ဒီပွဲမှာဘောလုံးပိုင်ဆိုင်မှုအတားအယားဖို့အတွက်ကိုပဲတည်တည်ငြိမ်ငြိမ်နဲ့အားထုတ်ပြီးတော့ဒီတော့လောက်မှန်းပြီးတော့ကစားသွားလိမ့်မယ်လို့သင်တတ်ပြီ။
အားသာဆောင်ပါရှင်ကိုဇော်မျိုးစံပါအာဂျင်တီးနားရဲ့ဆွစ်ဇာလန်နိုင်တဲ့သူဟာအမေရိကန်နဲ့ဘယ်လ်ဂျီယံနိုင်တဲ့သူနဲ့လာမယ့်ဇူလိုင်လ9ရက်နေ့ကျရင်တော့ဘရာဇီးလားမျိုးမှာ quarter final ကစားရမှာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပါရှင်ကျွန်မတို့ဒီအင်္ဂါနေ့နေ့နဲ့ခင်းထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာနားဆင်မယ်ဆိုလို့ရှိရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်